အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ရဲ့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်သုံးဖွဲ့ဟာတရုတ်နိုင်ငံမှာတည်ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်သဘောတူညီချက်ရသွားပြီဖြစ်ပါတယ်။ဒါဟာကာလအတန်ကြာနှိမ့်နိုင်မရခဲ့တဲ့အခြေအနေတွေကိုကျော်လွန်နိုင်ပြီးငြိမ်းချမ်းရေးလမ်းကြောင်းပေါ်ကိုစတင်ရောက်ရှိလာတဲ့အခြေအနေလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဖြစ်တဲ့ TNLA ခေါ်တအံပလောင်တပ်ဖွဲ့ MNDE ခေါ်ကုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ကကိုယ်စားလှယ်တွေဟာတရုတ်စိုးရရဲ့ဂျောင်းဝင်ဆောင်ရွက်မှုအရပြည်နိုင်ငံကုမင်းမျိုးမှာဒီကနေ့ထပ်မံတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီကနေ့ဆွေးနွေးပွဲမှာတော့2016ခုနှစ်ကလေးကညှိနှိုင်းခဲ့တဲ့သက္ကလုံရွေးချယ်မှုအပေါ်နှစ်ဖက်သဘောတူညီချက်ရရှိခဲ့ကြောင်း TNLA ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ
်။နောက်ဆက်တော့ဒီမှာလည်းအဲဒီပတ်တူကကြီးရတဲ့သက္ကလုံတို့အပြစ်အဆင်သက္ကလုံကြီးရတယ်နဲ့အာဒီတူကဝါရတယ်လို့ဖြစ်ပါတယ်။အခုလည်းဒီအပြစ်အဆင်ကျွန်တော်အပြန်ပြီးဆွေးနွေးရဆွေးနွေးမှာ
ဘယ်လိုလဲဒီစကလုံးကလည်းညီလို့ရတာဘယ်လိုလဲဒီမှာကျွန်တော်ဒီစကလုံးကိုပြင်ပြမှာချက်ကတော့အထူးပြန်ပို့လို့ရှိပါတယ်2017ခုနှစ်ဩဂုတ်လမှာဆွေးနွေးခင်ကအစိုးရဘက်ကလက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကလက်နက်ကင်ပြပခကိုအပီးတိုင်ချုပ်ငင်းလိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းရမှာပြည်လည်မှုမရတဲ့ဆွေးနွေး ါပဲ
အဲ့ဒီကျွန်တော်တို့ဖွဲ့တဲ့အားကဒီမရှိဒီမှာသူကဆော်ရည်နဲ့ရင်းဆိုင်လုပ်ငန်းစီမံအောင်နော်အဲ့ဒါပါဆိုတော့ဒုစရဆီပါတယ်အဲ့ဒီစီလမ်းမှာမဟုတ်ကနေနိုင်ငံကြီးလာနေအာဆွေမျိုးကလေးဆွေမျိုးမှာဆော်ရတော့ဘူးအဆန္ဒရှိရော
ဗုဒ္ဓူးနဲ့ညနေခင်းပိုင်းမှာထုတ်ပြန်လိုက်တဲ့မဟာမိတ်သုံးဘွဲ့ရဲ့ကြေညာချက်မှာတော့တမရဘက်ကလည်းစစ်ပွဲတွေခြုံငင်းဖို့ဆောင်ရွက်မယ်လို့မျှော်လင့်တယ်လို့ဒီအချိန်ဒီအောက်မှာညီကြေးလုပ်ငန်းစဉ်မှာပါဝင်မှဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးလေးလာသုံးသပ်သူဦးစီးသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်တကယ်လို့လားအဲ့ဒါနှစ်ဖက်သဘောတူညီထုတ်တဲ့ဟာဆိုရင်တော့ထူးခြားတယ်လေထူးခြားတော့ဘာဖြစ်လဲဆိုတော့ဒါနှစ်တချို့ဟိုနှစ်ဖက်မပြေမလည်ဖြစ်တဲ့ဟာအတွက်ကိုဟိုဒါပြေလည်သွားပြီဆိုတဲ့အသေးစိတ်ဆက်ရောက်တာပေါ့အဲ့ဒါဆိုရင်ရှေ့ပါဆိုရင်ရှေ့ပါဒီနေ့အဲ့ဒီဆွေးနွေးတဲ့လမ်းကြောင်းပေါ်ကိုရောက်လာတော့မှာပေါ့နော
်ဒီအပိုင်းတွေအတွင်းမှာတော့ TNLA ခေါ်တန်းပလောင်တပ်ဖွဲ့ AA ခေါ်စခိုင်းတပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်လက်တလောကူမင်းမြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာတော့တိုက်ပွဲတွေရက်ဆိုင်ကြီးကိုမဆွေးနွေးနိုင်သေးတာကြောင့်တစ်ဖက်တပ်ဖွဲ့တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းပြဆိုင်ကြီးဟာထပ်မံဆွေးနွေးရမယ့်အခြေအနေမှာရှိနေပါတယ်